မြန်မာနိုင်ငံဟာရိုဟင်ဂျာတွေပေါ်လူမျိုးသုံးတပ်ဖြတ်မှုကျွလွန်တဲ့ဆူရဲဆွဆွဲချက်တွေကိုဂမ်ဘီယာနိုင်ငံကအင်ကာနေမှာအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာရှောက်လဲထွက်ဆိုခဲ့တယ်ဆိုတာသောတာရှင်တွေတီးပြီးကောင်းတီးပြီးဖြစ်ပါလိမ့်မယ်။ရိုဟင်ဂျာတွေပေါ်ဆက်ဆုပ်ပွဲချေမုန်းမှုတွေရှိတယ်လို့ဆိုရဲဂမ်ဘီယာတရားရေးဝန်ကြီးနဲ့ရှင်းလင်းချက်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဘာတွေပြောခဲ့ပါသလဲ။တရားရုံးထွက်ဆိုမှုတချို့ကိုမတ်တင်ဂီထိုက်စုစည်းတင်ပြပေးထားပါရခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မျိုးရုံးတပ်ဖြတ်မှုလုပ်ရက်တွေလို့ဆိုပြီးကုလသမဂ္ဂ OIC တို့လိုအဖွဲ့တွေရဲ့အစဉ်ခံစာရီကိုကိုးကားပြီးဂမ်ဘီယာကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်တရားရေးဝန်ကြီးနဲ့ရှင်နေချုပ်အဘူဘာကာမာရီတမ်ဘဒိုးကတရားသူကြီးအဖွဲ့ကိုအခုလိုထွက်ဆိုပါတယ
် Reports from various credible international organizations including the United Nations
ကုလသမဂ္ဂနဲ့အစ္စလာမ်ဘူပေါင်းဆောင်ရေးအဖွဲ့ OIC အပါအဝင်ယုံကြည်စိတ်ချရတဲ့နိုင်ငံတကာအဖွဲ့အစည်းအတော်များများရဲ့အစီအစဉ်စာရီအရမြန်မာနိုင်ငံရဲ့လူမျိုးတုံးတက်ဖြတ်မှုလုပ်ရကြောင်းထောင်ထဲကြီးတဲ့လူတွေတည်ဆုံးခဲ့ရပြီးဒုက္ခသည်တွေအစုလိုက်အပြုံလိုက်ထွက်ပြေးခဲ့ရတယ်လို့ဖော်ပြကြပါတယ်။ဒီအရေးအတွက်ဟာဆိုရင်တိတ်ပြီးများတဲ့စင်းစရာအချက်လက်တွေမဟုတ်ပါဘူး။နံပါတ်တစ်ခုချင်းစီဟာတကယ်လူတွေကိုကိုးစားပြုနေပါတယ
်။မျိုးတုံးတက်ဖြတ်မှုကျွလွန်တယ်လို့မြန်မာကိုဆွဆွဲတဲ့ဂမ်ဘီယာကအမှုဖွင့်ရတဲ့အကြောင်းရင်းကိုလည်းသူကအခုလိုဆက်ပြီးတင်သွင်းပါတယ
် Mr. President Honorable Judges This is very much a dispute between the Gambia and Myanmar
တဘာပတိကြီးနဲ့လေးစားအတက်တရားသူကြီးများခင်ဗျာအခုပြဿနာဟာဂမ်ဘီယာနဲ့မြန်မာနိုင်ငံအကြားငြင်းပွားမှုဖြစ်ပါတယ်ရိုဟင်ဂျာတွေရဲ့အခွင့်အရေးတသက်ကိုပဲအကာအကွယ်ပေးဖို့ကျွန်တော်တို့ကြိုးစားတာမဟုတ်ဘဲကျွန်တော်တို့ကိုယ်တိုင်ရဲ့အခွင့်အရေးကိုပါအကာအကွယ်ဖို့ကြိုးစားတာပါမြန်မာနိုင်ငံသဘောတူထားတဲ့လူမျိုးတုံးတက်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ထဲပါလူမျိုးတုံးတက်ဖြတ်မှုမကျူးလွန်ဘူးနဲ့ဖြစ်အောင်လှုံ့ဆော်တာမျိုးတွေမလုပ်ဖို့သဘောတူညီချက်အရအကျုံးဝင်သူအားလုံးကိုအကောက်အွယ်ပေးနိုင်ဖို့ကြိုးစားနေတာပါလူမျိုးတုံးတက်ဖြတ်မှုကိုကောက်ွယ်ဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးဖို့ဖြစ်ပါတယ
်ရိုဟင်ဂျာတွေအပေါ်မျိုးတုံးတက်ဖြတ်မှုတွေကျူးလွန်နေလူမျိုးတုံးရှင်လင်းရေးဆက်လက်ဖြစ်နေတယ်ဆိုတာတွေကိုဂမ်ဘီယာကိုယ်စားလှယ်အဖွဲ့ကတင်သွင်းတဲ့အထက်မှာ Facebook Twitter လူမှုကွန်ရက်တွေမှာရိုဟင်ဂျာမုန်တီးရေးအစ္စလာမ်မုန်တီးရေးခွဲခြားမှုတွေကိုလည်းချန့်လှန့်မထားပါဘူးဂမ်ဘီယာကိုယ်စားလှယ်အဖွဲ့ဘက်ကရှင့်နေပီယန်အက်ဟဘန်ကအခုလိုရှောက်ထားပါတယ
် The genocidal acts against them have been a long time in the making
သူတို့ဘော်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ဖို့လုပ်ရက်တွေကိုအချိန်တော်ကြာကလေးကတွေ့ရပါတယ်အမုန်းပွားစေတဲ့အစိတ်အတော့ဖြစ်စေတဲ့ရေးသားချက်တွေကို Facebook နဲ့ Twitter တွေမှာတွေ့ရပြီးမြန်မာတွေကသူတို့ကိုတရားမဝင်ဝင်လာတဲ့ဘင်္ဂါလီတွေအကြမ်းဖက်သမားတွေဂျီဟတ်အကြမ်းဖက်သမားတွေလောက်ကောင်တွေခွေးတွေစသဖြင့်ရေးသလိုမွတ်စလင်တွေရဲ့ကျူးကျော်မှုဟာမြန်မာနိုင်ငံရဲ့လူမျိုးရေးတန့်စင်မှုကိုအကြီးအကျယ်ချင်းချောက်နေပြီဆိုတဲ့ရေးသားချက်တွေမျိုးလည်းအများကြီးရှိနေပါတယ
်။ရခိုင်မြောက်ပိုင်းနယ်မြေရှင်းလင်းရေးတွေမှာလူတိုင်းကိုပြစ်မှတ်ထားခဲ့တာလို့လဲဂမ်ဘီယာကိုယ်စားလှယ်အဖွဲ့ရဲ့ရှင်နေအက်ဟဘန်ကဆွဆွဲပါတယ
်။ The UN mission observed that there was not the least effort to make any distinction between RSF fighters and civilians.
တခါရေးသမားနဲ့အရသာခွဲခြားတာမျိုးဒါမှမဟုတ်လေစစ်ရေးရည်မှန်းချက်တတ်တမမဖြစ်အောင်လုပ်တာမျိုးအရေးပေါ်ချင်းချောက်မှုအဖြစ်တတ်မှတ်ရှင်းလင်းတာမျိုးလောက်တော့မှမလုပ်ခဲ့ဘူးဆိုတာကိုကုလသမဂ္ဂမစ်ရှင်ကလေ့လာတွေ့ရှိခဲ့ပါတယ်အားလုံးကပြစ်မှတ်ဖြစ်ခဲ့ပါတယ်ဘယ်သူမှမလုံခြုံပါဘူးမိခင်တွေငွေကင်းစကလေးတွေကိုယ်ဝန်ဆောင်အမျိုးသမီးတွေအသက်ကြီးသူနဲ့မကြမ်းမာသူတွေအားလုံးဟာရက်ဆက်တဲ့ချိန်မုံမှုမှာတားကောင်နေဖြစ်ခဲ့ရပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေကိုတော့မရင်ကျင်တာ၊အုပ်စုလိုက်မရင်ကျင်တာနဲ့တခြားသောလိမ္မာဆိုင်ရာအကြမ်းဖက်မှုတွေအတွက်ပြစ်မှတ်ထားလို့ဆောင်တယ်လို့ပဲကလေးတွေအပေါ်မှာလည်းပြစ်မှတ်ထားနေတာဟာဆိုရင်တုံလုံးခြောက်ခြားစရာဖြစ်ပါတယ
်။နောက်ရခိုင်မြောက်ပိုင်းပြည်ပခါအတွင်စစ်တပ်ရဲ့ရရဆက်ဆက်တပ်ဖြတ်မှုတွေဆိုပြီးဒုက္ခသည်တွေရဲ့ထွက်ဆိုချက်တွေကိုကိုးကားပြီးဂမ်ဘီယာကိုယ်စားလှယ်ရှင်းနေနောက်တူဖြစ်တဲ့Andrew Lowenstein ကရုံးတော်ရှေ့မှောင်မှာအခုလိုနှုတ်နဲ့ထွက်ဆိုပါတယ
် They separated women and children from the men and systematically killed the men
မျိုးသမီးနဲ့ကလေးငယ်တွေကိုမျိုးသားတွေနဲ့တီးခြားခွဲထားပါတယ်နောက်မျိုးသားတွေကိုစနစ်ကျတပ်ပါတယ်ကိုတွေ့ကြုံတူပြောပြချက်အရတော့ကြီးစံမိုးယူရနေတယ်လို့တနက်နဲ့ပြစ်ခတ်တာလို့ဆိုပါတယ်စစ်သားတွေကမျိုးသားတွေကိုတူးချင်းတပ်ဖြတ်တဲ့ဒုတိယကြော့မှာတော့ပြစ်ခတ်တာနေသွားပါတယ်ယူဒာတယောက်ချင်းစီကိုချိန်ပြီးတနက်နဲ့ပြစ်ခဲ့တာပါ။ကြည်တင်တရားရထားသူတွေကိုစစ်သားတွေကဓာရှိတွေနဲ့တတ်ဖြတ်ပါတယ်။နောက်တော့တပ်မတော်ဘက်ကယူသမီးနဲ့ကလေးတွေဘက်ကိုလှည့်လာပါတယ်။ကလေးငယ်တချို့ပြစ်ခတ်ခံရပါတယ်။တခြားကလေးတွေကိုတော့မိဘုံနဲ့ပြစ်ထည့်ပါတယ်။ မိဂနေစီကကလေးတွေကိုစစ်သားတွေကလူယူပြီးမြစ်ထဲကိုဘယ်လိုပစ်ချခဲ့တယ်လဲဆိုတာကိုလည်းမျက်မြင်တွေ့သူတူကပြောပါတယ်။နိုးတိုက်အရွယ်ကလေးငယ်ကိုဓားနဲ့မှုန်းခဲ့တာကိုလည်းပြောပြပါတယ်။နောက်ထွက်ပြေးဖို့ကြိုးစားတဲ့ဆနစ်အရွယ်ယောက်ျားလေးတူကိုလည်းစစ်သားတွေကဓားနဲ့ထိုးခဲ့တယ်လို့လည်းပြောပြပါတယ်။အသက်ရှင်လုံးမြောက်လာသူအမျိုးသမီးတူကတော့သူ့ရဲ့ကလေး900လုံးအသက်ခံရတယ်လို့အဖွဲ့ကပြောပြပါတယ်။
မြန်မာနိုင်ငံဟာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတာကိုလည်းဂမ်ဘီယာဘက်ကအလေးထားပြီးထောက်ပြပါတယ်။လူမျိုးရုံးတပ်ဖြတ်မှုကျူးလွန်တဲ့ဆက်လက်ဖြစ်မဲ့အလားအလာတွေရှိတာကြောင့် ICJ မှာတရားရင်ဆိုင်နေစဉ်ကာလအတွင်းဒီလုပ်ရက်တွေကိုတားဆီးထားနိုင်ဖို့အတွက်ယာယီဆောင်ရွက်ချက်တွေရုံးတော်ကချမှတ်ပေးဖို့ဂမ်ဘီယာကပန်ကြားထားတာပါ။အင်ကာနေကျန်းနာပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့လဲတက်ရောက်နားထောင်ပါတယ်။ဗုဒ္ဓဟူးနေ့မှာတော့မြန်မာဘက်ကအမှုနဲ့ပတ်သက်ပြီးပထမအကြိမ်ထွက်ဆိုမှာဖြစ်ပါတယ်။